Welcome to the Voice of America in Burmese.
မင်္ဂလာနက်နက်ခင်းမသောတာရှင်များခင်ဗျာ VOA American တိုင်ရဲ့2014ခုနှစ်ဩဂတ်လ30ရက်စနေနေ့မနက်ပိုင်းစီစဉ်တွေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ30 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ချမ်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါကျွန်တော်ရန်နိုင်ပါဒီမနက်ကြားမယ့်သတင်းတွေမှာတော့ Ukraine ရှေ့ချမ်းကိုရုရှားဘက်ကကျူးကျော်ဝင်ရောက်ခဲ့တဲ့ပုံမှာဥရောပကော်မရှင်အကြီးအကဲကပြစ်တင်ရှုတ်ချလိုက်ပါတယ်ဗြိတိန်နိုင်ငံမှာအကြမ်းဖက်မှုအန္တရာယ်ရှိတယ်ဆိုတော့အဆင့်သတ်မှတ်မှုကိုစိုးရွားတဲ့အဆင့်ထိတိုးမြင့်သတ်မှတ်လိုက်ပြီဖြစ်ပါတယ်ဇီနီဂေါနိုင်ငံမှာတော့အီဘိုလာရောဂါကူးစက်နေသူတအုပ်ကိုစတင်တွေ့ရှိပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုနောက်မှာကိုဇော်ဝင်းလိုက်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါတော်တာရှင်များခင်ဗျာသတင်းဆောင်မတွေထဲမှာတော့ဆီးရီးယားနိုင်ငံကဒုက္ခသည်တွေအီရန်နိုင်ငံကက်ဒေတာမှာအခြေအနေမကောင်းတဲ့အတွက်ပြန်နေကြတဲ့အကြောင်းကို
In the Kurdistan area, that border has been, region that border has been closed also for some time, except for Syrians returning.
UNHCR ပြောခွင့်ရ Melissa Fleming ကပြောသွားတာပါ။နောက်ပိုင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့သိပ္ပံနဲ့ဤပညာနဲ့အမျိုးသမီးကဏ္ဍတို့ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးပါမယ်။
ယူကရိန်းနိုင်ငံအရှေ့ဘက်ချန်ကိုရုရှားဘက်ကတည်တည်တသာကျူးကျော်ဝင်ရောက်ခဲ့တဲ့အပေါ်မှာဥရောပကော်မရှင်ရဲ့အကြီးအကဲကပြစ်တင်ရှုတ်ချလိုက်ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဟိုဇေးမန်နျူအယ်ဘရိုဆိုဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တောက်ချနေကပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးခဲ့ကြတယ်လို့ကော်မရှင်ကပြောပါတယ်။သူတို့နှစ်ဦးတယ်လီဖုန်းကနေပြောကြားခဲ့တဲ့အတွင်းမှာလက်နက်ချီဖြစ်နေတဲ့ပဋိပက္ခတွေအတွင်းစီးရဲတင်းမာမှုတွေမြင့်တက်လာတာကဥရောပသမဂ္ဂဘက်ကတန်တမန်နီးနဲ့ဖြည့်ရှင်းဖို့ကြိုးပမ်းချက်ကိုကပြရပြလို့တလို့ဖြစ်နေတယ်ဆိုပြီးတော့မစ္စတာဘော်ရိုဆိုကပြောပါတယ်ယူကရိန်းနိုင်ငံရှေ့ပိုင်းကိုမတီးမငြိမ်ဖြစ်အောင်နောက်ထပ်ထပ်လုပ်နေမယ်ဆိုရင်ဒေသအနေနဲ့ကြီးကြီးမားမားဖေးဆက်ရမှာဖြစ်တယ်ဆိုပြီးတော့ EU ဘက်ကပြောထားတာကိုကော်မရှင်ကမှတ်ချက်ပေးထားတာကိုကြေညာချက်မှာဖော်ပြထားပါတယ်ယူကရိန်းနိုင်ငံကိုမတီးမငြိမ်ဖြစ်အောင်ရည်ရွယ်ပြီးတော့ယူကရိန်းနိုင်ငံထဲမှာစစ်ရေးအရတရားမဝင်လှုပ်ဆောင်နေတာတွေကိုရပ်တန့်ဖို့နေတိုးတပ်ဖွဲ့တွေကရုရှားကိုတောက်ကြနေအစောပိုင်းကတောင်းဆိုလိုက်ပါတယ်အခြေအနေတွေပိုပြီးဆိုးလာတာနဲ့ပတ်သက်ပြီးတော့ဘရဆောမြို့မှာအရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်နေတိုးအကြီးအကဲကအခုလိုပြောခဲ့တာပါတပုံတွေနဲ့ဖြည့်ရှင်းတဲ့နေရာမှာနေတိုးအဖွဲ့အနေနဲ့ယူကရိန်းကိုအကူအညီပေးဖို့ယူကရိန်းဘက်ကတော့တောင်းဆိုထားပါတယ်ခင်ဗျာ
အစိပ်ပြင်းတဲ့အစ္စလာမ်အစွန်းရောက်တည်ရဲ့အန္တရာယ်ကဗြိတိန်နဲ့တကမ္ဘာလုံးအတွက်ကြီးမားတဲ့ပြဿနာဖြစ်နေတယ်လို့ဗြိတိန်ရှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောကြားလိုက်ပြီးဗြိတိန်နိုင်ငံရဲ့အကြမ်းဖက်မှုအန္တရာယ်အဆင့်ကိုလည်းကြီးမားတဲ့အန္တရာယ်အဆင့်ကနေအတော်လေးစိုးရိမ်ရတဲ့အဆင့်အထိတောက်ကြနေမှာတိုးမြင့်တက်မှတ်လိုက်ပါတယ်။အီရန်နဲ့ဆီးရီးယားတို့မှာဖြစ်နေတဲ့အခြေအနေတွေကြောင့်လုံခြုံရေးအဆင့်၅ဆင့်ရှိတဲ့အထက်ကနံပါတ်၄အဆင့်အထိတိုးမြင့်ဖို့ဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။တောင်ကျန်းသူတွေဟာသူတို့ရဲ့အကြမ်းဖက်ရေးလမ်းစဉ်အောင်မြင်မှုအတွက်အစ္စလာမ်ဘာသာကိုယ်ပိုင်ယုံကြည်မှုကိုဖောက်ဖျက်နေကြတာဖြစ်တယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်။ Islamic State လို့ခေါ်တဲ့အစ္စလာမ်ဆွံ့ရောက်စစ်သွေးကြွတွေရဲ့အဓိကပြဿနာဟာအီရန်နိုင်ငံမှာအရင်အစိုးရကနှစ်ပေါင်းများစွာခွဲခြားအုပ်ချုပ်ခဲ့တဲ့အတွက်ဖြစ်တယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့ရုတ်တရက်အတိုက်ခိုက်ခံရနိုင်တယ်ဆိုတဲ့သတင်းအတိအကျတော့ရမထားသေးဘူးလို့ဗြိတိန်ပြည်ထောင်ရေးဝန်ကြီးသရက်ဆာမေကပြောပါတယ်။ဒါပေမဲ့အဲ့ဒီတိုက်ခိုက်မဲ့အစီအစဉ်တချို့ထဲမှာဗြိတိန်နဲ့ဥရောပကနေအရှေ့အလယ်ပိုင်းမှာတိုက်ခိုက်ဖို့အတွက်သွားရောက်ကြတဲ့သူတွေပါဝင်နိုင်တယ်လို့သူမကသတိပေးပြောကြားလိုက်ပါတယ်
။ယူရိုနိုင်ငံမှာ IS Islamic စစ်သည်ရောအဖွဲ့တွေကိုအမေရိကန်ကစစ်စင်ရေးလှုပ်ဖို့အတွက်ဆိုရင်တနေ့ကိုပြန်မြအမေရိကန်ဒေါ်လာ 9.5 သန်းကုန်ကြမှာဖြစ်တယ်လို့American Pentagon စစ်ဌာနချုပ်ကပြောလိုက်ပါတယ်ပြီးခဲ့တဲ့ဇွန်လလယ်ကစတင်ပြီးလှုပ်ရှားမှုတွေကိုအချိန်အောင်မြင့်ပြီးလှုပ်ဆောင်လာခဲ့တာနဲ့အမျှအီရတ်နိုင်ငံအတွင်းကုန်ကျစရိတ်ဟာလည်းတိုးလာခဲ့တယ်လို့ရေးတဲ့ဗိုလ်ချုပ် John Kirby ကတောက်ချနေမှာပြောလိုက်ပါတယ် American သမ္မတ Barack Obama ကစီးရီးယားနိုင်ငံမှာရှိတဲ့ Islamic စစ်သွေးကြွတွေပေါ်လေကြောင်းကနေတိုက်ခိုက်မှုလုပ်နိုင်ခြင်းမရှိဘူးလို့ပြောလိုက်ပြီးတဲ့နောက်တရက်ကြာမှာအခုလိုသတင်းတွေထွက်ပေါ်လာတာပါဒါပေမဲ့အကြမ်းဖက်အဖွဲ့ကိုဘယ်လိုကင်တွယ်ဖြေရှင်းမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်စုံကောင်းမွန်တဲ့အစီအစဉ်တရက်ချမှတ်နိုင်ဖို့အတွက်အမေရိကန်အစိုးရအနေနဲ့လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်အမေရိကန်တက်အနေနဲ့သမရကိုတင်ပြနိုင်ဖို့အတွက်ရွေးချယ်စရာနည်းလမ်းတွေကိုပြင်ဆင်လှုပ်ဆောင်နေကြအောင်အဲ့ဒီကနေအီရတ်နိုင်ငံကစစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်သလိုမျိုးဆီးရီးယားနိုင်ငံကအစ္စလာမစ်အစွန်းရောက်တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေလှုပ်ဖို့အမိန့်ကျတဲ့အထီလဲပါဝင်နိုင်တယ်လို့ပြောပါတယ် မေရိကန်ကအီရတ်နိုင်ငံမှာလေကြောင်းကနေအကြိမ်တရာထပ်မံတဲ့တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အမေရိကန်ဘက်ကလေကြောင်းကနေကူပြီးတိုက်ခဲ့တာကြောင့်အီရတ်နဲ့ကာဒစ်တပ်ဖွဲ့တွေဟာမိုဆိုးဆယ်ကိုပြန်ပြီးတော့သိမ်းယူနိုင်ခဲ့ပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံမှာအစ္စလာမ်စစ်သွေးကြွတွေဂျာတာဘရီနေကပြန်ပြီးဆွဲသွားခြင်းခံလိုက်ရတဲ့ကုလသမဂ္ဂညဉ့်ဉန်းရေးအဆောင်တပ်ဖွဲ့ဝင်44ဦးကိုစီးရီးယားအစ္စရေးနယ်စပ်ကဂိုလန်ကုန်းမြင့်ဒေသမှာတနေကုန်လိုက်လံရှာဖွေခဲ့ပေမဲ့သူတို့ဘက်မှရှိတယ်ဆိုတာကိုမသိနိုင်သေးပဲဖြစ်နေပါတယ်။အစ္စရေးနယ်စပ်အနီးကစီးရီးယားနိုင်ငံအတွင်းမှာစခန်းချနေကြတဲ့အဲ့ဒီဖီဂျီနိုင်ငံသားညဉ့်ဉန်းရေးအဆောင်တပ်သားတွေကိုအယ်ခေရာအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အယ်နူစရာတပ်ဦးကချုံခိုတိုက်ခိုက်ပြီးပြန်ပြီးဆွဲသွားတာဖြစ်နိုင်တယ်လို့ယုံကြည်နေကြပါတယ်။ဖိလစ်ပိုင်ညဉ့်ဉန်းရေးအဆောင်တပ်သား82ဦးရှိတဲ့စခန်းကိုလည်းတောင်ကျန်းသူတွေကဝိုင်းထားစေပဲလို့ဆိုပါတယ်ဖီဂျီနဲ့ဖိလစ်ပိုင်နိုင်ငံတို့ကကုလသမဂ္ဂညဉ့်ဉန်းရေးအဆောင်တပ်သားတွေဟာအငင်းပွားနေတဲ့အဲ့ဒီဒေသမှာ1984ခုနှစ်ကတည်းကဂျာဂန်တပ်ဖွဲ့အဖြစ်တည်ရှိနေခဲ့ကြတာပါလုံခြုံရေးအခြေအနေတွေဆိုးရွားလာနေတဲ့အတွက်ဂိုလန်ကုန်းမြင့်ဒေသမှာရှိနေတဲ့ဖိလစ်ပိုင်တပ်သား332ဦးကိုသူတို့တာဝန်ပြည့်စုံမဲ့အောက်တိုဘာလကုန်မှာပြန်လည်ခေါ်ယူမယ်လို့ဖိလစ်ပိုင်အစိုးရကပြီးခဲ့တဲ့သတင်းပတ်အတွင်းမှာကြေညာခဲ့ပါတယ်
UAE ဗီဂန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ွေကနေစနေနေ့မနက်ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။အာဖရိကတိုက်အနောက်ပိုင်းမှာဖြစ်နေတဲ့အီဘိုလာကူးစက်ရောဂါဟာအခုခါဆိုရင်စီနီဂေါနိုင်ငံကိုရောက်ရှိလာပြီဖြစ်ပါတယ်။စီနီဂေါနိုင်ငံကသူတို့စီမှာအီဘိုလာရောဂါဖြစ်နေသူတဦးကိုတွေ့ရှိခဲ့တယ်ဆိုပြီးတော့တောက်ချာနေကကြီးညာပါတယ်။အီဘိုလာရောဂါဖြစ်နေသူဟာဂီနီတက္ကသိုလ်ကျောင်းသားတဦးဖြစ်ပြီးတော့အဲ့လူဟာစီနီဂေါနိုင်ငံမြို့တော်ဒါကာမှာဆေးကုသမှုခံယူနေတယ်လို့စီနီဂေါကျန်းမာရေးဝန်ကြီးအဝါမာရီကိုကသတင်းတောက်တွေကိုပြောပါတယ်ဂီနီနိုင်ငံမှာအီဘိုလာရောဂါဖြစ်သူတွေနဲ့ထိတွေ့မှုရှိခဲ့တယ်ဆိုတာကိုအဲ့ဒီလူငယ်ကဝန်ခံခဲ့တယ်လို့လည်းသူမကပြောပါတယ်စီနီဂေါနိုင်ငံဟာဒေသတွင်းအီဘိုလာကူးစက်ရောဂါဖြစ်နေတဲ့နိုင်ငံတွေထဲကပြင်စမမြောက်နိုင်ငံဖြစ်ပါတယ်အီဘိုလာရောဂါပိုးကြောင့်ဂီနီလိုင်ဘေးရီးယားဆီယရာလီယွန်းနိုင်ငံတွေမှာအခုနှစ်တွင်သေဆုံးသူဟာ1500ကျော်သွားပြီလည်းဖြစ်ပါတယ်အီဘိုလာကူးစက်ရောဂါဟာအခုဆိုရင်6လရှိသွားပြီဖြစ်ပြီးတော့အခြေအနေတွေကပိုပြီးတော့ဆိုးဝါးလာနေတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာသတိပေးလိုက်ပါတယ်စုစုပေါင်းယောဂဖြစ်သူဥယျာဉ်40ရာခိုင်နှုန်းဟာလွန်ခဲ့တဲ့သတင်းပတ်3ပတ်အတွင်းဖြစ်ခဲ့တာလို့သူကပြောပါတယ်အီဘိုလာယောဂကိုကူးသဖို့အတွက်စမ်းသပ်ထုတ်လုပ်နေတဲ့စမ်းသပ်ဆေးဝါးတွေနဲ့ယောဂပိုးရှိတဲ့မြောက်18ကောင်ကိုဓာတ်ခွဲကမ်းမှာစမ်းသပ်ကူးသခဲ့တာဟာလည်းအလုံးအောင်မြင်မှုရခဲ့တယ်လို့သိပ္ပံပညာရှင်တွေကတောက်ကြနေမှာပြောပါတယ်Zmap ဆေးပြားတွေကိုပေးပြီး9ရက်အကြာမှာအဲ့ဒီယောဂဘုရှိနေတဲ့မြောက်တွေအားလုံးအသက်ရှင်ခဲ့တယ်ဆိုပြီးတော့လဲသိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာ
အရှုံးနဲ့ရင်ဆိုင်နေရတဲ့မလေးရှားလေကြောင်းလိုင်းအနေနဲ့3နှစ်အတွင်းအမြအစွန့်ပြန်ရအောင်လှုပ်ဆောင်တဲ့အနေနဲ့ဝန်ထမ်းတွေထောင်ထဲချီအလုပ်ဖြုတ်ပစ်ပြီးလေရင်ပြန်တမ်းမဲ့ခီးစဉ်အရေးအတွက်ကိုလည်းရှော့ချသွားမှာဖြစ်တဲ့အပြင်လေကြောင်းလိုင်းအကြီးအကဲကိုလည်းလူစားထိုးခန့်အပ်သွားမယ်လို့ပြောပါတယ်လေကြောင်းလိုင်းနဲ့ဆိုင်တဲ့ကိစ္စအဝဝကိုထိန်းချုပ်လိုက်တဲ့အစိုးရပိုင်းခါဇာနာနက်ရှင်နယ်ဆိုတဲ့ရင်းနှီးမြှုပ်နှံမှုကုမ္ပဏီကဒေါ်လာ 1.9 ဘီလီယံယင်းနှင်းမြှုပ်နှံသွားမယ့်အကြောင်းတောက်ကြနေမှာကြေညာလိုက်ပြီးအခုနှစ်ကုန်ပိုင်းမှာကွာလာလမ်ပူအစုရှယ်ယာဇုကကနေကုမ္ပဏီကိုနှုတ်ထွက်မယ်လို့ပြောပါတယ်။လာမယ့်3နှစ်ကနေ5နှစ်အကြာမှာမလေးရှားလေကြောင်းလိုင်းကုမ္ပဏီကိုအစုရှယ်ယာဇုကမှာပြန်လည်စီးရင်သွင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲခါဇာနာကပြောပါတယ်။ကုမ္ပဏီအနေနဲ့လက်တလောရင်ဆိုင်နေရတဲ့အရှုံးတွေကကာမိအောင်ကုမ္ပဏီဝန်ထမ်း30ရာခိုင်နှုန်းနဲ့ညီမျှတဲ့ဝန်ထမ်း6000လောက်ကိုအလုပ်ဖြုတ်ပစ်တော့မယ်လို့ပြောပါတယ်။မှတ်လာတော့ကမလေးရှားလေကြောင်းလိုင်းMH-37 အိန္ဒိယသမုတ်တရားအတွင်ပြတ်ကျသွားပြီးပျောက်ဆုံးသွားတာနဲ့ယူကရိန်းနိုင်ငံမှာဇူလိုင်လ18ရက်နေ့ကပြစ်ချခံရတဲ့ခီးအတွက်ခီးတဲ့130သေဆုံးခဲ့ရပြီးကတည်းကမလေးရှားလေကြောင်းလိုင်းနဲ့ပြန်တက်မဲ့ခီးစဉ်အရေးအတွက်တွေရော့ကျလာပြီးဆုံးရှုံးတဲ့အရှုံးနဲ့တောက်လျှောက်ရင်ဆိုင်နေကြရတာဖြစ်ပါတယ
်ပါကစ္စတန်ဆိုရနဲ့ဝန်ကြီးချုပ်နဝတ်ရှာရက်နှုတ်ထွက်ပေးဖို့အတွက်အစ္စလာမဘတ်မြို့မှာနှစ်ပတ်ကြာဆန္ဒပြနေတဲ့အတိုက်ခံဆန္ဒပြသူတွေကြားမှာပါကစ္စတန်စစ်တပ်ကဂျာဝင်စစ်ဆေးညှိနှိုင်းမှုတွေလှုပ်ဆောင်လိုက်ပါတယ်။ခရစ်ကတ်ကစားသမားကနေနိုင်ငံရေးသမားဖြစ်လာခဲ့သူအင်မရန်ခန်းနဲ့လူမျိုးစုခေါင်းဆောင်တာဟီယာကူဒရီဒိုဟာချာတာရင်းနေနောက်ပိုင်းကပါကစ္စတန်စစ်ဗိုလ်ချုပ်ကြီးရာဟီလ်ရှာရစ်နဲ့တွေ့ဆုံခဲ့ပြီးတော့သူ့ကိုဂျာဝင်စစ်ဆေးသူအာမခန်သူအဖြစ်နဲ့လက်ခံခဲ့ကြပါတယ်။ဒီပြဿနာကိုငြိမ်းချမ်းစွာဖြေရှင်းဖို့အတွက်ရှေ့ထွက်ဦးဆောင်ခဲ့တဲ့အပေါ်မှာပ ကစ္စတန်စစ်တပ်အကြီးအကဲနဲ့ပါကစ္စတန်စစ်တပ်ကိုသူတို့အနေနဲ့ကျေးဇူးတင်တယ်ဆိုပြီးတော့ပြောကြားသွားပါတယ်ခင်ဗျာ
။တချိန်ကအညွန့်တလူလူနဲ့စီးပွားရေးဖွံ့ဖြိုးမှုအကောင်းခဲ့တာကြောင့်အမေရိကန်နိုင်ငံအစုရှယ်ယာဈေးကွက်တရှိယာ Wall Street ကနှစ်သက်စရာအဖြစ်သမခံခဲ့ရတဲ့ဘရာဇီးနိုင်ငံဟာစီးပွားကျဆင်းမှုနဲ့ရင်ဆိုင်နေရပါတယ်။အခုနှစ်ဒုတိယသုံးလပတ်အတွင်းဘရာဇီးနိုင်ငံရဲ့ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုပမာဏဟာ 3.6 ခန့်တုန်းအထိကျဆင်းသွားတဲ့အကြောင်းတောက်ကြနေမှာအစိုးရကစဉ်းစားရတဲ့ထုတ်ပြန်ပါတယ
်။စနေနေ့မနက်ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုစော်ဝင်းလိုင်တို့ကကြေညာခဲ့ကြတာပါ။ခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ခုအရင်ဆုံးကတော့နိုင်ငံတကာသတင်းတပုတ်ကိုစပြီးတင်ပြပေးပါမယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့အစ္စလမ်စစ်သွေးကြွတွေကိုနှိမ်နှင်းဖို့သူတို့အနေနဲ့မဟာဗျူဟာရေးဆွဲနေစေပဲလို့သမ္မတအိုဘားမားကပြောပေမဲ့အဲ့ဒီဒေသကနိုင်ငံတွေနဲ့မဟာမိတ်တိစောက်သွားနိုင်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုဆေးလွတ်သွားမယ်လို့ဆိုပါတယ်။ VOA အင်ဂျီရောသတင်းတောက်လီဆာရမတ်စ်ရဲ့သတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကတင်ပြပါမယ်။
အီရန်နဲ့ဆီးရီးယားမှာစစ်သွေးကြွတွေကိုလေကြောင်းဘုံကျဲတိုက်ခိုက်မှုတွေဆက်ပြီးတိုးချဲ့ဆောင်ရွက်သွားဖို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြီးခဲ့တဲ့ရက်အတော်ကြာကလေးကပြောနေခဲ့တာပါဒီကိစ္စမှာလက်တွေ့အရေးယူဖို့နှောင့်နှေးမှုတချို့တော့ရှိနိုင်ပါတယ်သမ္မတဥဘာမားကတော့အစ္စလာမစ်နိုင်ငံတွေက ISIL စစ်သွေးကြွတွေကိုနှိမ်နှင်းဖို့မဟာဗျူဟာတရရေးဆွဲနေတယ်လို့ပြောပါတယ
် Rooting out a cancer like ISIL will not be quick.were easy but
ကင်ဆာလိုအမြင့်တွေနေတဲ့ ISIL လို့အဆုံရောက်အဖွဲ့တွေကိုအချိန်တိုးအတွင်းအမြင့်ပြတ်ချေမှုန်းဖို့ဆိုတာမလွယ်ကူလှပါဘူး။ဒါပေမဲ့ကျွန်တော်တို့မဟာမိတ်တွေနဲ့လက်တွဲပြီးဖြည့်ရှင်းသွားနိုင်မယ်ဆိုတာယုံကြည်ပါတယ်။ကျွန်တော်တို့ဘက်ကတော့လုံနေနံမှန်သမျှရွေးချယ်နိုင်မယ့်နီလန်အားလုံးကိုပြင်ဆင်ထားဖို့ကာကွယ်ရေးဝန်ကြီးဟေဂိုးကိုရောတွဲဖက်စီးဥစည်းချုပ်ကိုပါညွှန်ကြားထားပါတယ
်။ American သတင်းတောက် Jane Foley ကိုခေါင်းဖြတ်တတ်မှုအပါအဝင်အီရတ်ကခရစ်ယာန်တွေနဲ့အခြားလူနည်းစုတွေပေါ်အကြမ်းဖက်တိုက်ခိုက်ခဲ့ကြတဲ့အဆုံရောက်စစ်သွေးကြတွေကိုချေမှုန်းနိုင်ဖို့သမ္မတဥဘာမားကသူ့ရဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုအရှိအလယ်ပိုင်းနိုင်ငံတွေစီဆစ်လွတ်ပြီးညွန်ပေါင်းအဖွဲ့တစ်ခုဖွဲ့စည်းနိုင်ဖို့တာဝန်ပေးထားပါတယ်။အီရတ်နဲ့ဆီးရီးယားအရေးအပြင်ရုရှားတွေကျူးကျော်ဆက်ဖက်နေတဲ့ယူကရိန်းပြည်ပကအပေါ်ဘယ်လိုတုံ့ပြန်ရမလဲဆိုတာကိုလည်းသမ္မတဥဘာမားကနှိုင်းရှင်ချိန်ဆနေပါတယ်။နေတိုးမဟာမိတ်အဖွဲ့စီကရတဲ့ဂျိုဒူးတပ်ပုံအရရုရှားအမြောက်တပ်တွေယူကရိန်းနိုင်ငံထဲကျူးကျော်နေရာယူထားတာတွေ့ရပါတယ်။ယူကရိန်းနိုင်ငံတွေကအကြမ်းဖက်မှုတွေအတွက်ရုရှားမှာတာဝန်ရှိတယ်လို့သမ္မတဥဘာမားကဝေဖန်လိုက်ပေမဲ့ရုရှားဘက်အရေးယူမှုအစ်စ်တွေထပ်ပြီးကြီးညာတာမျိုးတော့မရှိခဲ့ပါဘူ
း In our consultations with our European allies and
partners ဥရောပနဲ့ရောတခြားမဟာမိတ်တွေနဲ့ပါဆွေးနွေးချက်အရထိရောက်တဲ့နောက်ထပ်အရေးယူဆောင်ရွက်မှုတွေလုပ်ရမယ်ဆိုတာကျွန်တော်တို့မျှော်လင့်ထားပါတယ်အဓိကကတော့ရုရှားဘက်ကတာဝန်ရေးအရဒီပြဿနာကိုဖြေရှင်းဖို့ဘာမှထိထိရောက်ရောက်လှုံ့ဆော်လာတာမတွေ့ရလို့ပ
ါဆီးရီးယားကိုစီးရီးယားအရေးယူမှုတွေလှုံ့ဆော်မယ်ဆိုရင်အမေရိကန်လွှတ်တော်နဲ့ကြိုတင်ညှိနှိုင်းမှုတွေလုပ်သွားမယ်လို့သမ္မတဥဘာမားကပြောပါရယ်။ဒါပေမဲ့လွှတ်တော်ရန်နာရတဲ့အချိန်မို့ဒီလိုစီရေးအရအေးအေးယူမယ်ဆိုရင်သမ္မတအနေနဲ့ရဲ့အတော်ကြာအချိန်ယူရမယ့်အလားအလာတွေရှိနေကြပါမှာခင်ဗျာ
။ကိုညံဝင်းအောင်တင်ပြသွားတာပါ။ခုဆက်လက်ပြီးစီးရီးယားအရေးကိုတင်ပြပါမယ်။သုံးနှစ်ကျော်ကြာနေပြီဖြစ်တဲ့စီးရီးယားပြည်တွင်းစစ်ကြောင်းလူ3သန်းလောက်ဟာသူတို့ရဲ့နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီကပြောပါရတယ်။တိုက်ခိုက်မှုတွေဟာဆက်လက်ပြင်းထန်နေပြီး UNHCR အစီရင်ခံစာအရကုလသမဂ္ဂအေဂျင်စီကစောင့်ရှောက်ထားတဲ့စီးရီးယားကထွက်ပြေးလာတဲ့ဒုက္ခသည်တွေဟာကမ္ဘာပေါ်မှာအများဆုံးဖြစ်နေပြီလို့ပြောပါရတယ်။ UNHCR ဌာနချုပ်ရှိတဲ့ဂျနီဖာကနေလီဆာ Schlein သတင်းပေးပို့ထားပါရတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကစီးရီးယားပြည်ရင်းစစ်ကိုဒီခေတ်မှာအကြီးမားဆုံးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အခြေအနေတစ်ခုဖြစ်တယ်လို့ပြောပါရယ်။အခုလိုအခြေအနေတွေဆိုးနေတဲ့အချိန်မှာတော့နောက်ထပ်ပိုပြီးဆိုးလာဖို့ပဲရှိတယ်လို့အေဂျင်စီကခန့်မှန်းထားပါရယ်။စီးရီးယားပြည်ရင်းစစ်မတိုင်ခင်ကရှိနှစ်တဲ့လူဦးရေ၈ဦးမှာ2ဦးကနေဆက်ကဘေးကင်းလုံခြုံရာနေရာတွေကိုထွက်ပြေးခဲ့ကြတယ်လို့ UNHCR အစီရင်ခံစာကဖော်ပြပါရယ်။ပြီးခဲ့တဲ့နှစ်အတွင်းမှာပဲစီးရီးယားတပ်တန်းလောက်ဟာအိမ်နီးချင်းနိုင်ငံတွေကိုဒုက္ခသည်အဖြစ်နဲ့ထွက်ပြေးလာခဲ့ကြတာပါဒုက္ခသည်တွေဟာထိတ်လန့်တုန်လှုပ်စွာလက်ပလာနဲ့ပဲရောက်လာကြတာဖြစ်ပြီးစီးရီးယားကနေနောက်ဆုံးအနေနဲ့ထွက်ခွာခဲ့ကြတာဖြစ်ပါတယ်လူအများစုကတစ်နှစ်ကျော်ကျော်လောက်တရွာပြီးတရွာပြေးရှောင်ပုန်းအောင်နေရပြီးနောက်ဆုံးမှာတိုင်းပြည်ကမောင်းထုတ်ခံရတာဖြစ်တယ်လို့ UNHCR ပြောခွင့်ရMelissa Fleming ကပြောပါရယ်စီးရီးယားကဒုက္ခသည်တွေထွက်ပြေးဖို့တဖြည်းဖြည်းခက်ခဲလာနေတဲ့လက္ခဏာတွေကိုလည်းတွေ့နေရတယ်လို့သူကပြောပါရယ
် We have been told that many people are forced to pay bribes at armed checkpoints proliferating along the borders and
နေဆက်တလျှောက်မှာမှုလို့ပေါ်လာတဲ့လက်နက်ကိုင်အဆောင်ဂိတ်တွေဒုက္ခသည်တွေကိုငွေညှစ်နေပါရယ်နေဆက်ကိုဖျက်ဖို့လူမောင်ခိုသမားတွေကိုအားကိုးရပြီးတော့သူတို့ကိုပေးရတဲ့ပတ်စံကလည်းများလာပါရယ် တယောက်ကိုဒေါ်လာ100လောက်ပေးရတယ်လူတော်တော်များများကဓာတ်ထက်ကိုပို့ပြီးပေးရပါတယ်ဒီပမာဏကမများလာဘူးလို့ထင်ရပေမဲ့နှစ်တော်တော်များများအလုံးမရှိတဲ့ဆီးရီးယားနိုင်ငံသားတယောက်အတွက်ကတော့အရန်ကိုများပါတယ
်လက်ဘနွန်ဂျော်ဒန်နဲ့တူရကီနိုင်ငံတွေမှာဒုက္ခသည်အများစုရောက်နေပြီးအဲ့ဒီနိုင်ငံကစီးပွားရေးအပေါ်မှာလည်းထိခိုက်မှုတွေဖြစ်နေပါတယ်လက်တလောကောက်ခံထားတဲ့စင်ရင်အရာဆီးရီးယားဒုက္ခသည်9ယောက်မှ4ယောက်ကဒုက္ခသည်စခန်းတွေအပြင်မှာနေထိုင်ပြီးမြို့ရွာတွေထဲမှာအသက်ရှင်ဖို့အတွက်ရုန်းကန်နေရတယ်လို့ဖော်ပြပါတယ်။အဆင်မမီတဲ့တဲရီမှာဒုက္ခသည်3ပုံ2ပုံကျော်ဟာနေနေရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဆီးရီးယားအိမ်နီးချင်းတွေဟာအကြက်တဲရီရှိနေပေမဲ့လည်းလက်ဘနွန်ကသူတို့ရဲ့နေဆက်ကိုဖွင့်ပေးထားပါတယ်လို့ UNHCR ပြောခွင့်ရအမျိုးသမီးကပြောပါတယ်။ဂျော်ဒန်နဲ့တူရကီကတော့ဆီးရီးယားဒုက္ခသည်တွေကိုလုံခြုံရေးအရာစီစစ်ပြီးလက်ခံပါတယ်။အီရတ်ဗဟိုအစိုးရဟာအစ္စလာမ်စစ်သွေးကြွတွေနဲ့အခြားစစ်သွေးကြွတွေကိုနယ်မြေအမြောက်အများဆုံးရှုံးပြီးတဲ့နောက်မှာသူ့ရဲ့နယ်စပ်ကိုစီးရီးယားဒုက္ခသည်တွေအတွက်ပိတ်ထားလိုက်ပြီးဖြစ်ပါတယ်။အီရတ်နိုင်ငံရဲ့နယ်မြေ၃ပုံ၃ပုံဟာစစ်သွေးကြွတွေရဲ့လက်အောက်ကိုရောက်နေပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်
။ In the Kurdistan area that border has been region that border has been closed also for some time except for Syrians returning to Syria and in fact about 300 Syrians are actually returning.
ကဒေတာမှာလည်းနေဆက်တွေကိုခဏပိတ်ထားလိုက်ပြီးတော့ဆီးရီးယားကိုပြန်မဲ့ဒုက္ခသည်တွေအတွက်ပဲဖွင့်ထားပေးပါရယ်။နောက်ပြီးတော့ဆီးရီးယားဒုက္ခသည်300လောက်နေတိုင်းပြန်နေကြပါရယ်။ဒါဟာဘာကိုပြနေတယ်လဲဆိုရင်အီရတ်မှာအခြေအနေတွေကဆီးရီးယားလောက်နှီးပါဆိုးနေတယ်ဆိုတာကိုပြနေပါရယ်
။ဆီးရီးယားနိုင်ငံသားတဝက်နှီးပါလောက်ဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာပြီးအသက်ဘေးကလွတ်ရာကိုပြေးနေရပါတယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီကအစီရင်ခံပါရယ်။နိုင်ငံကိုစွန့်ခွာပြေးခဲ့ကြရတဲ့ဒုက္ခသည်3သန်းအပြင်လူရေ 6.5 တန်းလောက်ဟာဆီးရီးယားနိုင်ငံထဲမှာပဲအိုးအိမ်ကိုစွန့်ပြီးပြေးနေရပါတယ်။အဲ့ဒီလိုပြေးနေရတဲ့ဒုက္ခသည်တွေမှာတဝက်လောက်ဟာကလေးတွေပါ။2011ခုနှစ်မတ်လမှာစခဲ့တဲ့ဒီပီရင်းစစ်မှာလူ2သိန်းနီးပါးတေဆုံးခဲ့ရပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ခင်ဗျာ
။ ဘာချာဟာ။ဒီမနက်ကမှတောင်သူလယ်သမားအကျိုးဆောင်ရွက်တဲ့သူတွေတောင်သူလယ်သမားတွေတရားတပောင်ရင်ဆိုင်ရတာဖန်စီထောင်ချခံနေရတာသတင်းတွေမကြာခဏပေါ်ထွက်နေပါတယ်ဆိုတော့သမရဥသိန်းစင်အစိုးရဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးဟာတောင်သူလယ်သမားတွေရဲ့ဘဝကိုအမှန်တကယ်အကျိုးကျေးဇူးဖြစ်ထွန်းစေရလားဘယ်လိုအကျိုးသက်ရောက်မှုများဖြစ်စေသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါတော့ရှင်ခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392322554fax number 2392322552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလို့တူဆင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပဝင်ဆွေးနွေးရဖို့ဖိတ်ကြပါလား။
VOA American တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းနေမှာထုတ်လွှင့်ပေးနေပါတယ်။စနေညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်အပ်ပါတယ်။အခုဆက်လက်ပြီးတော့ဒေတာတွင်သတင်းတပုတ်ကိုတင်ပြပေးပါမယ်။ SCO လို့ခေါ်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့တရုတ်၊ရုရှားနဲ့အလဲအာရှနိုင်ငံတော်တော်များများဟာတရုတ်နိုင်ငံမွန်ဂိုလီးယားအတွင်းပိုင်းဒေသမှာပြုလုပ်ခဲ့တဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာစီးရီးလေးကျင့်မှုတွေကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အလဲအာရှနဲ့ထိစပ်နေတဲ့တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်းကျန်းဒေသအပါအဝင်တရုတ်နိုင်ငံတဝန်အကြမ်းဖက်တိုက်ခိုက်မှုတွေတော်တော်များများဖြစ်ခဲ့ပြီးတဲ့နောက်ပြုလုပ်ခဲ့တဲ့ဒီပူးတွဲစီးရီးလေးကျင့်မှုရဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီး VOA သတင်းတောက် Bill Ike ဘေကျင်းမြို့ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါခင်ဗျာ
။နေညာရေးမစ်ရှင်2014လို့ခေါ်တဲ့ပူးတွဲစီးရီးလေးကျင့်မှုကိုတပ်ဖွဲ့ဝင်အား 9,000 ထက်မနည်းပါဝင်ခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲပုံစံလိုလှုပ်ထားတဲ့စီးရီးလေးချင်းမှုရဲ့အဓိကရည်မှန်းချက်ကတော့တိုင်းပြည်ပြိုကွဲအောင်တိုက်ခိုက်မှုတွေလုပ်နေတဲ့အကြမ်းဖက်သမားအဖွဲ့အစည်းတွေနဲ့ပြည်ပအကြမ်းဖက်အဖွဲ့အစည်းတွေကနေထောက်ပံ့ပေးနေတဲ့အကြမ်းဖက်သမားအဖွဲ့အစည်းတွေကိုတိုက်ခိုက်ချေမှုန်းသွားဖို့ဖြစ်တယ်လို့တရုတ်ဆိုရပိုင်းသတင်းမီဒီယာကပြောပါတယ်။ဒီစီးရီးလေးချင်းမှုနဲ့ပတ်သက်ပြီးအလဲအာရှရေးရာအကဲခတ် Raffaello Pentucci က VOA ကို Skype ကနေတဆင့်အခုလိုပြောကြားခဲ့ပါတယ
် that these exercises which initially were really an offshoot of the SCO which was essentially a sort of regional confidence building measures organization
and so the CEO ချင်းမူတွေဟာငါကတော့ CSO အဖွဲ့အောက်မှာရှိတဲ့လုပ်ငန်းအဆွဲအပွားသေးသေးလေးတွေပါပဲ CSO အဖွဲ့ဟာဒေတာရင်းယုံကြည်မှုတိဆောက်တာကိုတိုင်တားတဲ့အဖွဲ့အစည်းလိုမျိုးဖြစ်တယ်လို့ဒေတာရင်းဆက်သွယ်တွေတိဆောက်တဲ့နေရာမှာအကူအညီပေးဖို့နဲ့ပုံမှန်လေးဖွံ့ဖြိုးတိုးတက်လာအောင်ခွင့်ပြုသွားဖို့တရုတ်ဘက်ကလိုလားခဲ့တာဖြစ်ပါတယ် ဒါပေမဲ့တဖြည်းဖြည်းနဲ့ဒီစီးရဲလက်ကျင့်မှုတွေကကြီးထွားလာနေပြီးသူတို့အတွက်တကယ်ကိုအသုံးဝင်တဲ့စီးရဲလက်ကျင့်မှုတွေဖြစ်လာနေပါတယ
်ဒီစီးရဲလက်ကျင့်မှုတွေကိုအရင်တုန်းကပြောတာကတော့ရုရှားကသူတို့စီကလက်နက်ဝယ်တဲ့သူတွေကိုလက်နက်တွေထုတ်ပြဖို့အတွက်အခွင့်အရေးတစ်ရက်ဖြစ်တယ်ဆိုပြီးတော့ဟာသလို့ပြောလို့ရှိပါတယ်ဒီစီးရဲလက်ကျင့်မှုမှာပါတဲ့အလဲအာရှနိုင်ငံအများစုဟာရုရှားဘာသာစကားပြောတဲ့နိုင်ငံတွေဖြစ်တဲ့အတွက်တရုတ်နိုင်ငံဟာတခြားစစ်တပ်တွေနဲ့ဆက်ဆံတဲ့နေရာမှာအခက်အခဲတွေတွေ့ခဲ့ရပါတယ်ဒါပေမဲ့ဒီအခြေအနေတွေကပြောင်းလာပြီလို့ပန်တူချီကပြောပါတယ
် The Chinese have gone very good about sending Russian speaking officers
တရုတ်နိုင်ငံကတဖြည်းဖြည်းနဲ့ဒီစီးရဲလက်ကျင့်မှုတွေကိုရုရှားဘာသာစကားပြောတဲ့အရာရှိတွေတိုးပြီးတော့လွတ်လာနေပါတယ်ဒါကြောင့်အစောပိုင်းမှာတော့ကတရုတ်နိုင်ငံဟာဘေးလူလိုဖြစ်နေရကနေအခုဆိုရင်ဒီစီးရဲလက်ကျင့်မှုရဲ့ချိန်ခွင်ရှာဟာတိတိတသားကိုပြောင်းလာခဲ့ပါတယ်
အများအားဖြင့်တော့တရုတ်နိုင်ငံကသူ့စီမှာစိုးရိမ်စရာအကြမ်းဖက်ချင်းချောက်မှုတွေတိုးလာနေတာနဲ့ရှင်ကျန်းပြည်နယ်မှာဘာသာရေးအကြမ်းဖက်မှုတွေကိုမီးမောင်းထိုးပြဖို့အတွက်ဒီစီးရဲလက်ကျင့်မှုတွေကိုလက်ခံကျင်းပတာဖြစ်ပါတယ်။စီးရဲလက်ကျင့်မှုတွေမလုခင်လေးမှာပဲရှင်ကျန်းဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေလုခဲ့တယ်လို့စွပ်စွဲခံထားတဲ့သူ၈ယောက်ကိုတရုတ်နိုင်ငံကကွပ်မျက်ခဲ့ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့နောက်ပိုင်းတုန်းကဘေကျင်းမြို့တီယန်နမင်ယင်ပင်ကတိုက်ခိုက်မှုကိုစီစဉ်တဲ့သူဆိုပြီးတော့စွပ်စွဲထားတဲ့သူရဲ့ရုပ်ပုံဗီဒီယိုမှတ်တမ်းတွေကိုလည်းပထမဆုံးအကြိမ်ဖြစ်တဲ့ထုတ်ပြခဲ့ပါတယ်အလေအာရှရေးရအကဲခတ်အလက်ဇန်ဒါကူလီပြောတာကတော
့ things that the SCO almost from its outset adopted the Chinese foreign policy normative framework of
ဂျမ်ဖက်ဝါဒခွဲထွက်ရေးဝါဒနဲ့အစွန်းရဝါဒ၃မျိုးကိုတိုက်ဖြတ်ဖို့ဆိုတဲ့တရုတ်နိုင်ငံရဲ့စံတမ်းမှတ်ချက်မူပေါင်းတွေကို SCO အဖွဲ့ကအစကတည်းကလက်ခံကျင့်သုံးခဲ့တာဖြစ်ပြီးအခုဆိုရင်ဒါတွေဟာ SCO အဖွဲ့လုပ်ငန်းစဉ်ရဲ့အစိတ်အပိုင်းဖြစ်လာခဲ့ပါတယ်။ဒါကြောင့်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကစီးပွားရေးအစီအစဉ်တွေမတိုင်ခင်ကတည်းကအမှန်တကယ်ရှိနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံက SCO အဖွဲ့ကိုကဏ္ဍဆောင်ပါဝင်တဲ့အဖွဲ့တစ်ခုအဖြစ်နဲ့မြင်တွေ့ကျင်နေတာဖြစ်ပါတယ်။အဲ့ဒီအဖွဲ့ကတစဉ်တရုတ်နိုင်ငံကဒေတာတွင်းမှာစီးပွားရေးလုပ်ငန်းတော်တော်များများကိုလှုပ်ဆောင်နေတာဖြစ်ပါတယ်။
2000ခုနှစ်က SCO အဖွဲ့ကိုစတင်တည်ထောင်ချိန်ကစပြီးတော့လေအာရှဒေသနဲ့တရုတ်နိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးထိတွေ့ဆက်ဆံမှုတွေဟာရှိန်ဟုန်နဲ့တိုးလာခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးတော့လေအာရှဒေသနဲ့နှစ်စဉ်ကုန်သွယ်မှုဟာတစ်နှစ်ကို1ဘီလီယံအောက်ရှိရာကစပြီးတော့တစ်နှစ်ကိုဒေါ်လာ80ဘီလီယံအထိတိုးလာခဲ့တာပါ။ SCO အဖွဲ့ဟာစီးရဲမဟာမိတ်အဖွဲ့မဟုတ်ဘူးလို့တရုတ်နိုင်ငံကပြောနေပေမဲ့လုံခြုံရေးဆက်ဆံမှုတွေကတော့အခုခါမှအရင်ကထက်ပိုပြီးတော့နီးကပ်လာတဲ့အပြင်အမေရိကန်ကလည်းအာဖဂန်နစ္စတန်နိုင်ငံကနေဆုတ်ခွာနေတာကြောင့်တရုတ်နိုင်ငံဟာအာဖဂန်အစိုးရနဲ့အနာဂတ်ဆက်ဆံရေးတွေကောင်းဖို့အတွက်ပို့ပြီးတော့လှုပ်ဆောင်လာနေပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးသွားတာပါ။အခုဆက်လက်ပြီးမြန်မာနိုင်ငံကသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တာချီလေးမြို့ကနေတခြားနယ်မြို့တွေကိုသွားနိုင်တဲ့မဲရန်စစ်ဆေးရေးဂိတ်မှာတနိုင်တစ်ပိုင်ရောင်းဝယ်လုပ်နေတဲ့သူတွေကိုစီမံချက်အဖြစ်ဒီရက်ပိုင်းမှာအဖမ်းဆီးတွေဆက်တိုက်လုပ်နေပါတယ်။ဒါကြောင့်အဲ့ဒီဒေတာကနေတခြားကျွေးရွာတွေစီကိုအစားအသောက်နဲ့အဝတ်အစားသွားရောက်နေသူတွေပစ္စည်းတယ်ဆောင်တဲ့ကားတွေလည်းအခက်အခဲတွေရှိနေပါတယ်အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားပါတယ
်တာချီလိတ်မြို့ကနေကျိုင်းတုံမြို့တာချီလိတ်မြို့ကနေမိထီလာကိုသွားတဲ့ခီးတွေဟာတနိုင်တစ်ပိုင်အယောင်းဝယ်တွေလုတဲ့အခါမှာစစ်စေးဂိတ်တွေကအကောက်ခွန်မဲ့ပစ္စည်းတွေဖြစ်ဖမ်းဆီးသိမ်းယူနေတဲ့အတွက်နေဆက်တစ်လျှောက်မှာလုတ်ကင်စားတောက်နေရတဲ့ကုန်တဲ့အငယ်လေးတွေနဲ့ကားသမားတွေစိုက်ကယ်ကယ်ရီသမားတွေဟာလုတ်ကင်စားတောက်လို့မရအောင်အခက်အခဲတွေကြုံနေရတာပါကုသန်ရောင်းဝယ်ရေးနဲ့စားသုံးသူရေးရဲ့ဦးစီးဌာနမဲရန်စစ်စေးဂိတ်ကနေတနိုင်တစ်ပိုင်ကုန်တဲ့တွေကိုဖမ်းဆီးနေတဲ့အကြောင်းကုန်တဲ့ငယ်တူကပြောပြပါဗျာ
ကျမတို့ကကုန်တဲ့ကြီးတွေလည်းမဟုတ်ဘူးဒီချိန်မှာရွာဘက်မှာနှမ်းပေါ်ချိန်ဆိုတော့နှမ်းလေးပါလေးနဲ့ထည့်အောင်လို့ဆိုပြီးတော့အဲ့လိုမျိုးလေးထည့်ပေးလိုက်တယ်ပေါ့နော်အဲ့လိုမျိုးပြောလိုက်တော့အဲတမန်နှခင်းလုံးအဲ့ဂိတ်မှာပဲချိန်ကုန်လိုက်ရောအဲ့ဒါနဲ့ချက်ချင်းမတက်ခဏနေနေဂိတ်မှာရောက်တော့တခါဒီသွားပြီးတော့လုံနေတာပေါ့နော်ဟိုမှာလည်းဒီသွားလို့တော့ဆန်ဒီနာနဲ့ဘာနဲ့စာရွက်ကလည်းထဲမှာတမ်းမရအောင်အဲ့ဒါနဲ့ရတော့ရွေးတယ်မှာသွားရွေးတယ်ဒီစာရွက်လည်းထဲမှာကန်ပြီးသွားရွေးတော့လေအဲ့ဒီပထမဆုံးဖမ်းတဲ့ဘက်မှာအဲ့ဦးစည်းရာကြီးဦးကျော်မျိုးမင်းဆိုတဲ့လူကြီးကိုဝင်လိုက်တယ်ဒီရရမယ်လို့ပြောလို့တော့နည်းရတော့လို့ပြောပြီးသားကိုတောက်ဆောက်လာနေတယ်တဲ့ပစ္စည်းကကြတော့ဗရာဇီးယားရဲ့ဗရာဇီးယားရဲ့စက်ကြီးရဲ့အဲ့ဒီအဝါရဲ့ပဲအီရိုဘစ်ဘောင်းမီကြီးအစုံ30ပဲအမအဲ့အလေးကိုဒီမဲလို့ကျမမယ်လည်းကျူတီပါလာပြီဆိုတော့ဒါပိုင်ချင်မဲ့ပစ္စည်းလည်းမဟုတ်ဘူးပေါ့နော်ပိုင်ချင်ရှိရတာနဲ့လာရွေးတာအရေးမခံဘူးပေါ့ဆိုရွေးလို့များတော့တာတဲ့ဥရကငငယ်တော့ဘယ်နာဖြစ်သိမ့်လိုက်ပြီတဲ့
တနိုင်တပိုင်စားတောက်ကုံတွေကိုရောင်းဝယ်နေတဲ့အမျိုးသမီးတဦးကလည်းအခုလိုပြောပါတယ်
မလေးကျမတို့ကဘလို့ဆိုမယ်ဆိုင်ကင်းဆိုင်ကင်းနဲ့ပေါ်တော့ကတပိုင်းတနိုင်မယ်လေတောင်ပေါ်ရာလေးတွေသွားရမှာပေါ့အဲ့လိုသွားရအောင်ဆိုတော့ဒီခိတ်ကိုဖြတ်သွားရတာပေါ့နော်ဘယ်အန်ကိတ်ပေါ်တော့မှာအဲ့လိုခိတ်ကိုဖြတ်သွားတဲ့အခါကျကျမတို့တပိုင်းတနိုင်မယ်ဆိုတော့ခါကျတော့အာလူးလို့ပါမယ်ချက်စုံလို့ပါမယ်နော်အဲ့လိုမျိုးရှင်းရှင်းပြီးပေါ့အတားငါနည်းနည်းပေါ့နော်သူတို့တုံးတဲ့ဥစ္စာပေါ့နော် အလိုငါဆိုလဲသူကအရင်နေ့မှာလိုက်တဲ့ဟာမျိုးလေးကျမတို့အဲ့လိုနည်းနည်းပဲတည်သွားပြရပေါ့အဲ့လိုမျိုးလေးတည်သွားပြတဲ့အခါသူကကျမတို့တားပြီးတော့အလူတွေဒေါ်လာဝါရက်ခွန်ပါလာကျမအဲ့လိုမျိုးတွေ့ရလေဒါပေမဲ့ကျမတို့အဲ့လိုမျိုးတွေတော့ခွန်စားအောင်မဆောင်အောင်ဆိုတော့အဲ့လိုမျိုးမပါဘူးလို့ဆိုတော့ကျမတို့ဒီပစ္စည်းတွေသူကတင်ထားတာပေါ့နော်အဲ့လိုမျိုးကြောင့်မို့အခုဆိုကျမတို့ဒီမှာမတော်ရဘူးကျမတို့ဘာလို့ဒီမဖြစ်တော့ဘူးပေါ့
ကုန်ပစ္စည်းတွေဟာတာချီလိမ့်မြို့ပေါ်ကနေဝယ်ယူထားတဲ့ပစ္စည်းများဖြစ်ပြီးများသောအားဖြင့်တရုတ်နိုင်ငံထုတ်အဝတ်ထည်များသာဖြစ်တယ်လို့လည်းကုန်သည်တွေကဆိုပါရယ်အဲ့ဒီဒေသမှာကုန်သည်တွေကိုအမိပြုတ်ပြီးကားဆွဲစားနေကြတဲ့ကားသမားတွေလည်းလူရှိရှိမရှိရှိအလှဲ့ကျကားလိုင်းဆွဲပေးနေရပြီးကုန်ပစ္စည်းတွေအဖမ်းဆီးတွေများတဲ့အတွက်တွက်ချေကိုင်းမှုမရှိသလိုလောက်ကင်စားတောက်ဖို့အတွက်လည်းအခက်အခဲတွေရှိရလို့ဆိုပါရယ
်လူတယောက်ကမှအခုသာကြကျွန်တော်တို့ဗမာပြည်မိလာကြီးအောင်မှာ7000အောင်မှာလိုင်းမလို့ရှိကျွန်တော်မှာလူကရှာဖို့အခက်ခဲရှိတယ်။လူကလည်းရှိလို့ကျွန်တော်တို့ခုလိုပစ္စည်းလေးတွေတော့လည်းအကုန်လုံးကသူကတားမြင်နေရဆိုအကုန်လုံးဆွဲရှာရတာမျိုးနောက်တကနေကျွန်တော်မကြိုက်ဘူးကျွန်တော်တို့အလုံးလုံးနေရတာအဲ့ဒါမျိုးသူကဂိတ်တွေရတယ်လူကလည်းမကုန်းအောင်ဂိတ်ကလည်းအများကြီးသေးတယ်။ကားဆွဲစားတဲ့လူကအကုန်လုံးပုံပြီးတော့ရှင်းချောင်းပြီးဒုက္ခရောက်တယ်
အဖမ်းဆီးတွေလုပ်နေတဲ့မဲရန်စစ်စီခိတ်ကတာဝန်ရှိသူတဦးကတော့တစ်ဖက်နိုင်ငံကလာတဲ့အခောက်ခုံမဲ့ပစ္စည်းတွေကိုစီမံချက်အရဖမ်းဆီးနေတာဖြစ်ကြောင်းကိုလည်းပြောပြပါဗျ။
တရားဝင်ကိုယ်စားလှယ်ဌာနချင်းတို့ဘူကွန်ပြည်နေနဲ့ဒီဘာတင်နေလာတဲ့ပစ္စည်းတွေဆိုလို့ရှိရင်တွင်းကုန်လိုင်စင်းတရားဝင်တင်နေတဲ့တွင်းကုန်ကြီးညာလာခေါ်တဲ့ ID အဲ့ဒီစာရွက်စာတမ်းထောက်ထားနေအဲ့ဒီစာရွက်စာတမ်းထောက်ထားနေတဲ့ရေမောမှာပါတဲ့ပစ္စည်းနဲ့တိုက်ဆိုင်စစ်ဆေးတယ်မှန်ကန်မှုမရှိဘူးလွဲနေတယ်ပုံနေတယ်ဆိုရှင်ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဖမ်းဆီးပါတယ်ဒါကဘူးဖမ်းဆီးအရေးယူကာလဖြစ်ပါတယ်ဒါချီလေးမျိုးပေါ်မှာကျတော့အဲ့ဒီအစိုးရရဲ့သူကလူတူးချင်းတပိုင်းတနိုင်အတွက်ကို၃ရောက်ခိုင်လုံးခုဆောင်ပြီးတော့ဒါချီလေးမျိုးပေါ်ကတူတူလူလူတွေစားသုံးဖို့အတွက်ကိုပြင်ပခွင့်ပေးထားတယ်စားတော့ကုန်လေလူတူချင်းသုံးတဲ့ပစ္စည်းရဲ့မိသားစုသုံးတဲ့ပစ္စည်းရဲ့ဒါဒါချီလေးမျိုးပေါ်မှာသုံးဖို့အတွက်ပဲဒါချီလေးမျိုးပေါ်မှာရှိတဲ့လူတူချင်းအတွက်ဒီတရားကို70သိန်းကိုထိကျင်းနေပေးထားတယ်ဒါဟုတ်ကျွန်တော်တို့ရဲ့မေယံစခန်းကိုကြောမယ်ဆိုရှင်ဒါသွေးကုန်လိုက်စင်းသွေးကုန်ကြီးညာလာလို့ခေါ်တဲ့အကောက်ခွန် ID ဒီစာရွက်စာတမ်းတွေနဲ့ဒီအမှန်တင်သွေးထားတဲ့အထောက်အထားတွေနဲ့ဒီပေါ်မှာပြပါတဲ့ပစ္စည်းနဲ့တိုက်ဆိုင်စစ်ဆေးရယ်မှန်ကန်မှုမရှိဘူးဟောပို့ဖို့တည်လာတယ်ဆိုရှင်ဆယ်လာတဲ့ပို့ဖို့တည်လာတဲ့ပစ္စည်းတွေမှန်ကန်မှုမရှိတဲ့ပစ္စည်းတွေကိုကျွန်တော်တို့ကတရားဝင်ဖမ်းပါတယ်ငဲလို့ရှိရင်တော့ပစ္စည်းပဲတင်းတယ်အများလို့ရှိရင်တော့လူပါရင်းမှာဖြစ်ပါ
တာချီလေးမျိုးဟာထိုင်းမြန်မာနယ်စပ်မျိုးဖြစ်ပြီးထိုင်းနိုင်ငံဘက်ချမ်းမဲဆိုင်မျိုးနဲ့လည်းနှီးပါတယ်အဲ့ဒီဒေသမှာများသောအားဖြင့်ထိုင်းနိုင်ငံကတင်သွင်းတဲ့ကုန်ပစ္စည်းတွေကိုသာသုံးစွဲလေ့ရှိပြီးသုံးတဲ့ငွေကလည်းထိုင်းဘက်ငွေကိုသာသုံးကြလေ့ရှိပါတယ်အဲ့ဒီမျိုးကနေနီးစက်ရတောင်ပေါ်ဒေသတွေကဈေးလာဝယ်ကြသူတွေလည်းရှိပြီးအခုအခါမှာတော့ကြေးရွာတွေစီတနိုင်တစ်ပိုင်းသွားရောက်ရောင်းဝယ်လှုပ်ရှားနေသူတွေအတွက်အခက်အခဲတွေရင်ဆိုင်နေရတာဖြစ်ပါတယ်ရှင်
မအေးမှာတရင်ပေးပို့သွားတာပါ VOA American တန်ရဲ့စနေမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီထိလိုင်းတိုမီတာ32 kHz 9239လိုင်းတိုမီတာ40 kHz 9433လိုင်းတိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဆက်ပြီးအတန်လှွင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလိုတဲ့ဆိုရင်ဖြင့် email လိပ်စာက burmese@voanews.com burmese burmese@ a ကိုအဝိုင်းထဲမှာထည့်ရေးထားတဲ့သင်္ကေတပါ voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24